America in Burmese.
မင်္ဂလာညနေခင်းပါရှင်။ VOA American တာရဲ့2019ခုနှစ်ဒီဇင်ဘာလ15ရက်တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ18 19နဲ့25တို့ကနေဖမ်းယူနိုင်နိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါ။ခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညနေခင်းသတင်းတွေကိုမတ်မြသူစင်အောင်နဲ့တူညာပေးသွားမှာဖြစ်ပါတယ်ဆွေနိုင်ငံမှာတွဲမြို့မှာချင်းပါနေတဲ့ကုလသမဂ္ဂရာသီဥဆိုင်ရာညီလာခံမှာသဘောတူညီမှုမရသေးတာကြောင့်ကိုယ်စားလှယ်တွေဟာနောက်ထပ်နှစ်ရက်တိုးပြီးတော့ဒီနေ့အထိဆက်ပြီးတော့ဆွေးနွေးနေရပါတယ်ဖိလစ်ပိုင်နိုင်ငံမင်ဒနာအိုကျွန်းမှာပြင်းအား 6.3 magnitude ရှိတဲ့ငလျင်တစ်ခုဒီနေ့မှာလှုပ်ခတ်သွားခဲ့ပါတယ်ဟောင်ကောင်မှာတော့အစိုးရကစတင်ဆန္ဒပြတဲ့သူတချို့ဟာဈေးဝယ်စင်တာတွေမှာဒီနေ့စုဝေးဆန္ဒပြခဲ့ကြပြီးတော့ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတချို့ကိုဖမ်းဆီးလိုက်ပါတယ်ဒီလိုထိတ်တဲရောက်ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းပါလေးထဲမှာတော့ရခိုင်အပါဝင်တိုင်းရင်းသားဒေတာတွေမှာစစ်မဲ့ကင်ဝေးပြီးငြိမ်းချမ်းဖို့ရခိုင်လက်နက်ကိုင်အဖွဲ့ AA ဘက်ကဘယ်လိုထောက်ပြပြောဆိုပါသလဲ
ဒီနေ့တစ်ဖက်ကြားမှာတင်းမာမှုတွေကစစ်ရေးအရာရောနိုင်ငံရေးအရာရောဒါတင်းမာမှုတွေများလာတယ်ဆိုတော့အဲ့ဒီဥစ္စာတွေကိုရှိုးရှားဖို့ဆိုလို့ရှိရင်ငင်းညာရေးကိုဥတည်နိုင်တဲ့တာအပြောဆိုအပြုမှုအလောက်ကင်တွေကိုစက်လုပ်ဖို့လိုတာပေါ့နော်အဲ့လို
အေးအေးပြောခွင့်ရဖြစ်ပါလေရှင်နိုင်ငံတကာသတင်းတွေပြီးနားဆင်ရပါမယ်ခါကပအနှက်မှာနိုင်ငံပေါင်းတရာစင်ကျော်မှဖြစ်ခဲ့တဲ့လူမှုဆန္ဒဖော်ထုတ်မှုတွေအကြောင်းနှစ်ချုပ်အထူးဆောင်ပါနဲ့အတူကမ္ဘာရာသီဥတုဖောက်ပြန်မှုတိုက်ဖြတ်ရေးဆွမ်းဆတ်တမန်ဆောင်ရွက်ကြတဲ့အာဖရိကတိုက်ကလူငယ်တွေအကြောင်းကိုလည်းနားဆင်ကြရပါမယ်။အခုရေဆုံးတော့တနင်္ဂနွေနေ့ညနေခင်းထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မမျှသစီအောင်တို့ပြောပြပါမယ်ရှင
်။ကုလသမဂ္ဂရာသီဥတုဆိုင်ရာညီလာခံကိုစပိန်နိုင်ငံမက်ဒရစ်မြို့မှာကျင်းပနေတာမှာနိုင်ငံပေါင်း100ကျော်ကတာဝန်ရှိသူတွေဟာအဓိကချက်တွေကိုသဘောတူညီမှုမရနိုင်သေးတဲ့အတွက်ဆွေးနွေးမှုတွေကိုနေ့ရက်ထပ်တိုးပြီးတော့ဆွေးနွေးနေရပါတယ်ညီလာခံကိုတက်ရောက်လာတဲ့ကိုစလေဒီအနေနဲ့သူ့အဖွဲ့ကရေးဆွဲထားတဲ့သဘောတူညီချက်အစ်ကိုဆန်းစစ်ပြီးတော့နေ့လယ်တနားရီခွဲမှာနောက်ထပ်ဆွေးနွေးကြဖို့ကိုညီလာခံသဘာဝတိဖြစ်တဲ့ချီလီသဘာဝပတ်ဝန်းကျင်ဝန်ကြီးကယ်ရိုလိုင်းနာရှမစ်ကပြောပါတယ်ဒီညီလာခံအတွင်းအဓိကကြားတဲ့အချက်တွေမှာသဘောတူညီမှုမရဘဲဖြစ်နေတာကြောင့်ကိုစလေဒီတော်များများဟာလည်းပင်ပန်းကြီးငွေပြီးတော့စိတ်ကတိကောက်တွေဖြစ်နေကြပါတယ်အခုဆိုရင်ဆွေးနွေးမှုတွေဟာ14ရက်မြောက်နေ့ကိုရောက်ရှိလာပြီးတော့ဒီစည်းဝေးကရှည်လျားပြီးခက်ခဲကြောင်းလဲကယ်ရိုလိုင်းနာစမစ်ကပြောပါတယ်ဒါမဲ့လဲတိုးတက်မှုတချို့ရှိလာခဲ့ပြီးအချိန်တွေကတဖြည်းဖြည်းနဲ့စူးစီးမိလာနေပြီလို့လဲသူမကဆက်ပြောပါတယ်စနေနေ့ညကဖြန့်ဝေပြီးကြောင်းကြခဲ့တဲ့သဘောတူညီချက်မူကြမ်းက2015 Paris ရာသီဥတုဆိုင်ရာသဘောတူညီချက်မှာလုပ်ဖို့သဘောတူထားတဲ့ကတိတွေကိုမလုပ်ဖြစ်တာတွေဖြစ်လာနိုင်တဲ့အန္တရာယ်ရှိနေတယ်ဆိုပြီးတော့ဖွံ့ဖြိုးတဲ့နိုင်ငံတွေနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တွေကသတိပေးထားပါတယ်ဒီဆွေးနွေးပွဲအတွင်းသဘောတူညီမှုမရသေးဘဲဆက်ဆွေးနွေးနေရတဲ့အဓိကအကြောင်းရင်းတွေထဲမှာနိုင်ငံကကာဗွန်ဈေးကွက်များဆိုင်ရာစည်းမျဉ်းတွေနဲ့ရာသီဥတုပြောင်းလဲမှုကြောင့်စီးပွားရေးထိခိုက်မှုရှိတဲ့ဒီဆင်းရဲတဲ့နိုင်ငံတွေကိုကူညီဖို့ငွေကြေးပေးဖို့မဲ့စနစ်တွေလည်းပါဝင်နေပါတယ်ဗျာ
မြောက်ကိုရီးယားရဲ့မဟာဗျူဟာမြောက်နျူကလ িয়ার အရန်တာတွေကိုပို့ပြီးတော့ခိုင်မာအကောင်းစီရေးအတွက်ရည်ရွယ်ပြီးဂျူလူနဲ့ဒုံချီစမ်းသပ်စခန်းကနေအရေးကြီးတဲ့စမ်းသပ်မှုတစ်ခုထပ်လုပ်ခဲ့တယ်လို့မြောက်ကိုရီးယားကစနေနေ့မှပြောပါတယ်နျူကလ িয়ার ရေးဆွေးနွေးမှုတွေမှာအမေရိကန်ဘက်ကပို့ပြီးတော့လိုက်လျောဖို့ဒီနှစ်ကုန်ကနောက်ဆုံးရဲ့အဖြစ်မြောက်ကိုရီးယားကသတ်မှတ်ထားချိန်ပြည့်ဖို့သတင်းပတ်အနေနဲ့အလိုနောက်တာဝေးပြည်ဒုံးကျည်တွေဒါမှမဟုတ်နျူကလ িয়ার စမ်းသပ်မှုတွေပြန်ဆဖို့ချိန်ချောက်ထားတဲ့အချိန်မှာပဲအခုလိုစမ်းသပ်မှုလုပ်ခဲ့တာပါစနေနေ့ကဗန်စမ်းသပ်မှုလုပ်ခဲ့တယ်လေဆိုတာနဲ့စမ်းသပ်မှုဓာတ်ပုံတွေကိုမြောက်ကိုရီးယားနိုင်ငံပိုင်ကိုရီးယားဗဟိုသတင်းအေဂျင်စီကဖော်ပြခြင်းမရှိပါဘူးဆိုဟေးဂျူဒူလွတ်တည်ရေးစခန်းမှာစမ်းသပ်ခဲ့တာလို့တော့သတင်းကဖော်ပြပါတယ်ဒီစကမ်းမှာပဲပြီးခဲ့တဲ့သတင်းပတ်တုန်းကလည်းတိတ်ကိုအရေးကြီးတဲ့စမ်းသပ်မှုလုပ်ခဲ့တယ်လို့မြောက်ကိုရီးယားဘက်ကပြောဆိုခဲ့တာပါလက်တလောလုပ်ခဲ့တဲ့ကာကွယ်ရေးသိပ္ပံသုတေသနတွေမှာအဖိုးမပြတ်နိုင်တဲ့အချက်အလက်တွေအတွေ့အကြုံနဲ့နည်းပညာသစ်တွေကိုရခဲ့ပြီးနောက်ထပ်ဗျူဟာမြောက်လက်နဲ့စမ်းသပ်မှုမှာအပြေအဝအသုံးချသွားမယ်လို့မြောက်ကိုရီးယားစစ်တပ်ရဲ့အကြီးတန်းအရာရှိပတ်ဂျုံချွန်းကိုကိုးကားပြီးတော့နိုင်ငံပိုင် KCNA သတင်းကဖော်ပြပါတယ်
ဟောင်ကောင်မှာဆူရကိုစန့်ကျင်ဆန္ဒပြတဲ့သူတချို့ဟာဈေးဝယ်စင်တာတွေမှာဒီနေ့စုဝေးဆန္ဒပြခဲ့ကြတာကြောင့်ရဲတပ်ဖွဲ့ဝင်တွေနဲ့ထိတ်တိုက်တွေ့ကြပြီးတော့ဆန္ဒပြတဲ့သူတချို့ကိုလည်းရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။အနောက်ဝတ်စုံတွေဝတ်ပြီးမျက်နှာဖုံးဆွတ်ထားတဲ့ဆန္ဒပြတဲ့သူတွေဟာဈေးဝယ်စင်တာတွေမှာစုဝေးပြီးတော့လူလည်ရေးအတွက်တိုက်ပွဲဝင်ဖို့နဲ့တရားမျှတမှုရှိစေရေးကြေကျော်တဲ့နေကိုအော်ဟစ်ဆန္ဒပြခဲ့ကြတာပါ။နေရာတချို့မှာတော့ကြမ်းဖက်ဖြက်စီးတာတွေဖြစ်ခဲ့တာကြောင့်ဆန္ဒပြတဲ့သူတွေနဲ့အတီကယုံနေနေရဲတပ်ဖွဲ့တွေထိတ်တိုက်တွေ့ကြပြီးတော့ရဲတပ်ဖွဲ့ကငရုတ်ရည်နဲ့ပတ်ပြီးတော့ဖမ်းဆီးမှုတချို့လည်းလုပ်ခဲ့ပါတယ်။ ကျန်းမာရေးအဖွဲ့ကလည်းဒီနေ့ကစီးရီးရရဲ့မဟာဗျူဟာမြောက်ညူကလီးယားအရန်တာရီကိုပို့ပြီးတော့ခိုင်မာအားကောင်းစီရီးအတွက်လူတော်များများကိုဖမ်းဆီးခဲ့တယ်ဆိုပြီးတော့ဒေသခံသတင်းတွေကဖော်ပြပါရတယ်။ AFP သတင်းမှာတော့အသက်16နှစ်အရွယ်မျိုးသားတဦးနဲ့လေလံကျောင်းသူတဦးကိုဖမ်းဆီးသွားတယ်ဆိုပြီးတော့ပြောပါရတယ်။သူတို့ကိုရဲကဖမ်းသွားတဲ့အချိန်မှာသူတို့ရဲ့အချက်အလက်အသေးစိတ်တွေကိုအများပြည်သူသိရှိအောင် အဲဒီသူတွေကအော်သွားခဲ့တာဖြစ်ပါတယ်။တချို့ဆန္ဒပြတဲ့သူတွေကဆိုင်ငန်းတွေကိုတိုက်ခိုက်ဖျက်ဆီးတာကြောင့်ဆိုင်တချို့ဖျက်ဆီးသွားခဲ့ပြီးတော့တချို့ဆိုင်တွေကိုအစောကြီးပိတ်ပစ်ခဲ့ရတယ်ဆိုပြီးတော့ရဲတပ်ဖွဲ့ကကြေညာချက်ထုတ်ထားပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှုကယ်ရီလမ်ကတော့အခုလောလောဆယ်မှာတရုတ်နိုင်ငံဘေကျင်းမြို့ကိုရောက်ရှိနေပါတယ်။တရုတ်နိုင်ငံပြည်မာကြီးကိုတ
Tigini Tinuni Nima Loka Twagere, Lupumi Vida Pina Shiniga Pio Bari, Nilinga Davao Mu, Mangazejo, Quago, Pohopi Loka Tora Pipi, Ainiago Keze, Puri Silu Tavilu, Yeta Puega Pio Bari, Pia Ninga, she announced that Renalini said I love Niraja, a Kimpia Ditaga, seeing a Luna Rigo, Pilu Yago Pian Shipi Nivare, Yonsa Uniani Que Etuapio, Ligari Le Pucha Tarilu, Dita can Yeta Puepioquia, Li O Budaga, EFI Drintanago Pio Bari, Yasita. อาเปตตอกทาပြီးတော့ยีแลမလာတော့ဘူးလို့သူကပြောပါတယ်တန်ရရသူအနည်းဆုံး20လေးယောက်ကိုစေရင်ကိုပို့ထားပေးမယ်တေဆုံးတဲ့တရင်တော့မရရှိသေးဘူးလို့ပြောခွင့်ရဥပဒါကပြောပါတယ်ဖိလစ်ပိုင်သမရရိုဒီဂိုဒူတာရီနေအင်ကမင်ဒနာကိုကျွန်းဒါဗိုအမျိုးမှာရှိတာဖြစ်ပြီးသမရနေမိသားစုဝင်တွေထိခိုက်မှုတစ်စုံတည်းမရှိဘူးလို့လဲတာဝန်ရှိသူတွေကပြောပါတယ်ငလျင်ကြောင့်ဆူနာမီအန်ဒီရဲ့သတိပေးချက်ထုတ်ပြန်ထ လုခတ်ခဲ့တဲ့အတွက်လူ20ကျော်တိဆုံပြီးရုံးတွေကျောင်းတွေနဲ့အဆောက်အဦတွေထိခိုက်ပျက်စီးခဲ့ပါတယ်
VOA American Fan ညနေပဲမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်ခင်ဗျာ
ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံနိုင်ငံဖြစ်တဲ့အမေရိကန်နဲ့တရုတ်နိုင်ငံကြားခုံတွဲရေးသဘောတူညီမှုပထမဆင့်ကိုတောက်ကြနေကသဘောတူခဲ့ကြပြီးတဲ့နောက်တရုတ်ကတချို့အမေရိကန်ကုန်ပစ္စည်းတွေကိုဒီနေ့မှစတင်ကောက်ယူဖို့လှုပ်ထားတဲ့နောက်ထပ်ခုံတွဲခွန်တွေကိုပယ်ဖျက်လိုက်တယ်လို့တရုတ်နိုင်ငံတော်ကောင်စီရဲ့ခုံတွဲခွန်ကော်မရှင်ကဒီနေ့မှပြောလိုက်ပါတယ်။အမေရိကန်နဲ့တရုတ်ကြားဒီခုံတွဲရေးသဘောတူညီမှုကြောင့်အမေရိကန်ရဲ့တချို့ခုံတွဲရေးခွန်တွေရော့ကျသွားပြီးတော့အဲ့လိုရော့သွားတဲ့အတွက်အမေရိကန်ရဲ့လေယာထွက်ကုန်ပစ္စည်းတွေနဲ့တခြားကုန်ပစ္စည်းတွေအပေါ်တရုတ်နိုင်ငံရဲ့ဝယ်ယူမှုကကြီးကြီးမားမားတက်လာခဲ့တယ်လို့အမေရိကန်အာဏာပိုင်တွေကပြောပါတယ်။နိုင်ငံကြားမှာသဘောတူညီမှုမရခင်တရုတ်နိုင်ငံဘက်ကလည်းအမေရိကန်ပေါ်ဒီနေ့မှခုံတွဲခွန်တွေစတင်တိုးမြှင့်ကောက်ခံသွားဖို့စီစဉ်ထားတာဖြစ်ပြီးတော့အမေရိကန်ကတင်သွင်းမဲ့ပြောင်းမှုဂျုံကားနဲ့ကားအစိတ်ပိုင်းပစ္စည်းတွေအပေါ်မှာအခွန်တွေတိုးသွားဖို့စီစဉ်ထားတာပါ။အမေရိကန်ကုန်ပစ္စည်းတွေပေါ်အရင်ကတရုတ်နိုင်ငံဘက်ကကောက်ယူထားပြီးသားကုန်သွယ်ခွန်တွေကိုတော့ဆက်ထားသွားမှာဖြစ်တယ်လို့အဲ့ဒီကော်မရှင်ကဒီဗန်နိုင်ဝန်ကြီးဌာနအပါဝင်တရုတ်အစိုးရဝန်ကြီးဌာနတွေရဲ့အင်တာနက်ဆောင်မျက်နှာတွေမှာကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံသားဖြစ်ခွင့်ဥပဒေမူကြမ်းအစ်ကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေပြင်းပြင်းထန်ထန်ဆက်တိုက်ဖြစ်ပေါ်နေပြီးတော့ဒီကနေ့ထိတိုက်ဆုံသူ6ဦးရှိပြီလို့အာဏာပိုင်တွေကပြောပါတယ်။ဒေတာရင်းမတည်ငြိမ်တဲ့အခြေအနေတွေကိုထိန်းချုပ်ဖို့အာဏာပိုင်တွေကအင်တာနက်လိုင်းတွေကိုဖျက်ထားပြီးညမထွက်ရအမိန့်နဲ့ထုတ်ပြန်ထားပါတယ်။အာတန်ပြည်နယ်ကူဝဟာတီမြို့မှာအခြေအနေတွေဆက်လက်တင်းမာနေတယ်လို့လုံခြုံရေးကိုလည်းတင်ကြပ်ထားပါတယ်။ဒီကနေ့တင်းနေမှုတွေဆန္ဒပြပွဲတွေမှာလူ9000ကျော်ပါဝင်ခဲ့ပြီးအာတန်ပြည်နယ်အတွင်းရှိပါစီလို့ရေးထားတဲ့စာရင်းတွေကတချင်းတွေတီဆူဆန္ဒပြခဲ့ပါတယ်ဆန္ဒပြပွဲတွေကြောင့်ပြည်내တွင်ရည်နံလုပ်ငန်းတွေထိခိုက်တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်အောက်လွှတ်တော်ကတနင်္လာနေ့မှာအတည်ပြုလိုက်တဲ့နိုင်ငံသားဖြစ်ခွင့်ဥပဒေမူကြမ်းအစ်ကိုအိန္ဒိယအထက်လွှတ်တော်ကထောက်ခံမဲ125မဲကန့်ကွက်မဲ105မဲနဲ့ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကအတည်ပြုခဲ့တာပါဒီမူကြမ်းကိုအိန္ဒိယသမ္မတကလက်မှတ်ရေးထိုးပြီးရင်တော့ဥပဒေအဖြစ်တရားဝင်အတည်ဖြစ်လာမှာပါဒီနိုင်ငံသားဖြစ်ခွင့်ဥပဒေသေးအရာဘာသာရေးဖိနှိပ်မှုတွေကြောင့်ပါကစ္စတန်အာဖဂန်နစ္စတန်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကနေအိန္ဒိယကို2014ဒီဇင်ဘာ31ရက်မတိုင်ခင်ထွက်ပြေးဝင်ရောက်လာသူမွတ်စလင်ဘာသာဝင်မဟုတ်သူတွေသာအကျုံးဝင်မှာဖြစ်ပါတယ်မွတ်စလင်ပါတီတွေနဲ့လူခွင့်ရေးလှုပ်ရှားသူတွေကဒီဥပဒေမူကြမ်းဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့ဘာသာဒလိထုံးနှံတွေကိုဆန့်ကျင်နေတယ်လို့ပြောပါတယ
်။ဆူဒန်သမ္မတဟောင်းအိုမာအယ်ဘရှားကိုအောက်ရီလိုက်ဆားမှုငွေမဲခွာချမှုတွေနဲ့ပြစ်ရှိကြောင်းတရားရုံးကစနေနေ့မှစီရင်ချလိုက်ပြီးဇာရီတာပြည်ပြည်စခန်းမှာနှစ်နှစ်ထိန်းသိမ်းဖို့ပြည်နှံချမှတ်လိုက်ပါတယ်။ဆူဒန်အာနာရှင်ဟောင်းဘရှားအတွက်တော့ပထမဆုံးတရားစီရင်ခံအပ်မှုလည်းဖြစ်ပါတယ်။ ဆိုရနိုင်ငံကိုဆယ်စုနှစ်သုံးခုကြာအုပ်ချုပ်ခဲ့တဲ့အသက်83နှစ်အရွယ်တမန်ဟောင်းဘရှားကိုဆူဒန်ပြည်သူတွေကလာနေချီဆန္ဒပြခဲ့ကြပြီးနောက်ပြီးခဲ့တဲ့ဧပြီလမှာစစ်တပ်ကသူ့ကိုဖျောက်ချခဲ့တာပါတမန်ဟောင်းဘရှားကိုယာရုကဖယ်ရှားဒီမှာသူ့အိမ်မှာရှာဖွေတွေ့ရှိခဲ့တဲ့တန်းနဲ့ချီတဲ့အမေရိကန်ဒေါ်လာတွေယူရိုငွေကျင်းတဲ့ဆူဒန်3ပေါင်ငွေတွေကိုလည်းသိမ်းဆည်းဖို တရားသူကြီးကစင်ချက်ကိုဖတ်ကြားချိန်မှာတော့တန်လောင်ရင်တွင်းကနေတမဟဟောင်းကညီညီတက်တက်နဲ့ကြီးနေခဲ့ပါတယ်။ဒါဟာနိုင်ငံရေးရွေးချယ်နဲ့လှုပ်တာလို့အများကပြောကြတဲ့အမှု CMB မှာတော့တမဟဟောင်းကိုထောက်ခံတဲ့ဒါဇင်နဲ့ချီတဲ့ဆန္ဒပြတဲ့သူတွေကလည်းမြို့တော်ခတ်တွန်းကလမ်းမတွေမှာထွက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။တမရဘရှာစန့်ကြီးတနစ်ကြာလှုပ်ရှားမှုရဲ့အခြေခံဖြစ်တဲ့ဇူရနီပရော်ဖက်ရှင်နယ်အဆိုဆွေးရှင်းကတော့အခုတရားစီရင်မှုဟာဆိုရင်တမဟောင်းပေါ်ကျင်းဝတ်ပိုင်းဆိုင်ရာအရာရောနိုင်ငံရေးရပါပြည်တံစင်ချက်ဖြစ်တဲ့ဆိုပြီးတော့ကြိုဆိုလိုက်ပါတယ်ခင်ဗျာ
။ပြီးခဲ့တဲ့တနင်္လာနေ့ကနယူးဇီလန်နိုင်ငံ White Island ချင်းမှာမီးတောင်ပောက်ကွဲခဲ့တဲ့အတွက်တေဆုံးသူဦးရေဟာ16ဦးထိရှိသွားပြီဖြစ်ပါတယ်။မီးတောင်တစ်ဝိုက်ကျန်ရှိနေတဲ့ရုပ်အလောင်း2လောင်းကိုလည်းရဲကရှာဖွေပေးနေတယ်လို့ရဲမင်းကြီး Mike Clemena ပြောပါတယ်။တေဆုံးသူတွေရဲ့မိသားစုဝင်တွေအနေနဲ့ရုပ်အလောင်းတွေကိုပြန်လိုချင်တာနားလည်ပေမဲ့ရှာဖွေကယ်ဆယ်ရေးအဖွဲ့တွေအနေနဲ့လည်းခက်ခဲပြီးတော့အန္တရာယ်ရှိတဲ့အခြေအနေတွေကိုရင်ဆိုင်နေရတယ်လို့ဒုရဲချုပ် John Timms ကပြောပါတယ်။မီးတောင်ပောက်ကွဲချိန်မှာကျွန်းပေါ်မှာလူပေါင်း48ယောက်ရှိနေပြီးအဲ့ဒီလူတွေထဲမှာနယူးဇီလန်နိုင်ငံသားတွေအပြင် Australia, Britain, American, တရုတ်နဲ့မလေးရှားနိုင်ငံသားတွေပါဝင်တယ်လို့နယူးဇီလန်ဝန်ကြီးချုပ် Jacinthaအာဒင်းနာတနင်္လာနေ့ကထုတ်ဖော်ပြောဆိုခဲ့ပါတယ် AFP သတင်းရအခုလိုမိတောင်မပေါက်ခင်လေးမှာမိတောင်ဝနာကဒေဦးတရံကြိုက်ထဲမှာခရီးသွားအုပ်စုတစုရှိနေတာကိုမိတောင်ကတိုက်ရိုက်ဖမ်းယူထုတ်လွှင့်နေတဲ့ကင်မရာမှာတွေ့ရတယ်လို့လည်းဖော်ပြထားပါတယ်။ဒဏ်ရာရရှိသူအနည်းဆုံး28ဦးရှိပြီးသူတို့ကိုယ်ခန္ဓာ80ရာခိုင်နှုန်းကျော်မိလောင်ဒဏ်ရာရသွားတယ်လို့သိရပါတယ်ရှင်တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မမသစီအောင်တို့ပြောပြပေးသွားတာပါအခုသတင်းလွှာတွေစတိုင်နာစီရပါမယ်ရှင်စည်ရပိပခတွေပြင်းထန်နေတဲ့ရခိုင်ပါဝင်တိုင်းရင်းသားဒေသတွေကစစ်မီးတွေငိမ့်ဖို့ဆိုရင်တိုက်ပွဲတွေလျှော့ချဖို့ဆိုရင်အစိုးရတပ်မတော်ဘက်ကငင်းချမ်းရေးကိုဦးတည်တဲ့လက်တွေ့ကြတဲ့ပြောဆိုလုပ်ကိုင်မှုတွေလှုပ်တင်တယ်လို့အေးအေးရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖက်ကပြောပါတယ်မြန်မာဆိုရငင်းချရဲ့ကိုယ်စလဲတွေနဲ့အေးအေးအပါဝင်တိုင်းရင်းသားလက်နက်ကိုင်တပ်မြောက်ပိုင်းမဟာမိတ်မိအဖွဲ့တို့ကြားဒီကနေ့တရုတ်နိုင်ငံမှာငင်းချရဲ့အလွတ်တဘောဆွေးနွေးကြချိန်မှာအခုလိုပြောဆိုခဲ့တာပါမဆုမောင်ကဆက်သွယ်မေးမြန်းထားပါတယ်ရှင
်မြန်မာနိုင်ငံတွေကတိုင်းရင်းသားဒေသတွေမှာအထူးသဖြင့်ရခိုင်ပြည်နယ်တဲ့အစိုးရတပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်အေးအေးတို့ကြားတိုက်ပွဲတွေပြင်းထန်နေချိန်နောက် NCA အပြစ်ရလက်မှတ်မထိုးထားရသေးတဲ့တိုင်းရင်းသားလက်နက်ကိုင်တပ်တွေနဲ့ရောအပြစ်ရလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်တပ်တချို့နဲ့ပါကချင်ပြည်နယ်၊ကရင်ပြည်နယ်နဲ့ရှမ်းမြောက်ဆတဲ့တိုင်းရင်းဒေသတွေမှာပါစစ်ရေးတင်းမာမှုတွေရှိနေချိန်မှာပဲမြန်မာအစိုးရနဲ့တပ်မတော်နောက်တိုင်းရင်းသားလက်နက်ကိုင်ဖွဲ့တို့ကြားငြိမ်းချမ်းရေးတွေရနိုင်မှုယုံကြည်မှုတည်ဆောက်နိုင်မှုငြိမ်းချမ်းရေးစကားဝိုင်းတွေကျင်းပနိုင်မှုစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရချိန်ဖြစ်ပါတယ်ဒီလိုအခြေအနေမှာပဲအစိုးရညဉ့်ညံ့ရေးကိုယ်စားလှယ်အဖွဲ့နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့လေးဘွဲတို့ကြားတရုတ်နိုင်ငံတဲ့အလွတ်သဘောတွေ့ဆုံဖို့တွားရောက်နေပါတယ်လို့မြန်မာအစိုးရညဉ့်ညံ့ရေးအကျိုးဆောင်တဦးက VOA ကိုပြောပါတယ်ဒီကနေ့ဒီဇင်ဘာလ15ရက်နေ့တနင်္ဂနွေနေ့မှာတော့မြန်မာအစိုးရညဉ့်ညံ့ရေးကိုယ်စားလှယ်အဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်တပ်မှမြောက်ပိုင်းမဟာမိတ်အဖွဲ့တို့တရုတ်နိုင်ငံမှာတွေ့ဆုံဖို့ရှိနေပါတယ်ကချင်လူမျိုးရေးအဖွဲ့ KIO လောက်ခန့်ကချင်လူမျိုးရေးတပ် KIA နောက်ရခိုင်တပ်မတော် ULAAA ကိုကန့်တပ်မြန်မာမျိုးသားများဒီမိုကရက်တစ်တပ်ပေါင်းစုတပ်မတော် MNDA နဲ့တအောင်ပလောင်တက် PSLF TNL တို့တွေ့ဆုံဆွေးနွေးဖို့ရှိနေတာပါ။တိုင်းရင်းဒေသတွေကစစ်မီးတွေငြိမ်းဖို့အစိုးရပြိပခါတွေငြိမ်းဖို့ဆိုရင်အစိုးရနဲ့တပ်မတော်ဘက်ကငြိမ်းချမ်းရေးကိုဦးတည်တဲ့လှုပ်ရက်တွေပြောဆိုမှုတွေကိုဆောင်ရွက်တင်ပါတယ်လို့မြောက်ပိုင်းမဟာမိတ်တပေါင်းစုတွေကရခိုင်တပ်မတော် AA ရဲ့ပြောခွင့်ရခိုင်သူခါက VOA မြန်မာပိုင်းကိုပြောပါတယ်
။တစ်ဖက်နဲ့တစ်ဖက်ကြားမှာတင်းမာမှုတွေကစစ်ရေးအရာရောနိုင်ငံရေးအရာရောဒါတင်းမာမှုတွေများလာတယ်။ဆိုတော့အဲ့ဒီဥစ္စာတွေကိုရှိုးရှားဖို့ဆိုလို့ရှိရင်ငင်းညာရေးကိုဥတည်နိုင်တဲ့တာအပြောဆိုအပြုမှုအလောက်ကင်တွေကိုစက်လုပ်ဖို့လိုတာပေါ့နော်အဲ့လိုမဟုတ်ဘဲနဲ့ဒီအစိုးရတရားကနေပြီးတော့ဒီပြည်သူတွေကိုနေပြီးတော့ဒီနေစဉ်ရက်ဆက်ဟိုမတရားနှိမ့်ဆက်ညှင်းဆဲတပ်ဖြတ်ပြီးတော့စစ်ရဇောမှုကိုကျူးလွန်နေပြီဆိုလို့ရှိရင်ဒါဒီတိုင်းရင်းသားတွေဖက်ကလည်းပဲဒီခုခံစစ်ကိုဟိုအရှင်ရှင်းပြီးတော့လုံယုံမှာပါအချမ်းနီလာမရှိဘူးဆိုတဲ့ဥစ္စာဖြစ်လာတယ်ဆိုတော့အဲ့ဒါကြောင့်မို့လို့ဒီအစိုးရဖက်ကလည်းပဲဒီ โอ้ปูวีโร่ดีใจจ้าดีกว่าแต่ดีท้าวีโร่เล่าสองเต้นนะบ่เนาะดียังใครบ้างมาเลยดีได้เวลาเท่าเช้าพี่นี่ตรงไหมนี่ท้าไปสี่เดียดีจ้าได้มาดิลูดีส่วนนี้มือเลยเล่าหนีเดียดีท้าสิโร่ดีสมีปริบขายยี่เนี่ยเอาปลุกนี่ท้ามือเลยเล่าหนีเดียดีท้าสิโร่ดีสมีปริบขายยี่เนี่ยเอาปลุกนี่ท้ามือเลยเล่าหนีเดียดีท้าสิโร่ดีสมีปริบขายยี่เนี่ยเอาปลุกนี่ท้ามือเลยเล่าหนีเดียดีท้าสิโร่ดีสมีปริบขายยี่เนี่ยเอาปลุกนี่ท้ามือ ဒီလွန်ခဲ့တဲ့စက်တင်ဘာလ9ရက်နေ့ကတည်းကကျွန်တော်တို့ကဒါထိုးစစ်တွေကိုရထားမယ်ဆိုပြီးတော့ကျွန်တော်တို့ကပညာချက်ထုတ်ဖော်ပြီးတာရှိတယ်ဆိုတော့အဲ့ဒီနောက်ပိုင်းမှာဒီမြန်မာစစ်တပ်ကဒီကျွန်တော်တို့ဘက်ကထိုးစစ်ရထားတဲ့ဥစ္စာကိုခွင့်ကောင်းယူပြီးတော့မှသူတို့ကထိုးစစ်ကိုအင်အားအလွန်ကြောင့်တုံးပြီးတော့လှုပ်လာတဲ့ဥစ္စာတွေရှိတယ်
ဟုတ်ကဲ့ခုဒီလက်ရှိရာဒီဟုသွားတွေ့နေတာကဒီအစိုးရဘက်ကငြိမ်းချမ်းရေးကိုယ်စားလှယ်ဆိုတော့တကယ်တက်နေရာမြေပြင်မှာဖြစ်နေရာဆိုတော့အစိုးရနဲ့တက်နေကြားထဲမှာဒီဩဇာလွှမ်းမိုးမှုရှိအောင်ဒါဒီအစိုးရနဲ့တက်မတော်ချားမှာဟောဘလို့ပုံစံမျိုးနဲ့လုံမှာပို့ပြီးအဆင်ပြေမယ်လို့ဥခိုင်ဒုက္ခအနေနဲ့အကြံပြုချင်တာရှိပါတယ်ရှင်
ကျွန်တော်တို့ကအဲ့ဒီကိစ္စတော့တောက်လျှောက်ပြောလာတာဖြစ်တယ်ဗျတကယ်ပြောမယ်ဆိုလို့ရှိရင်ခုကကဒီအစိုးရကိုကိုစားပြုပြီးတော့ဘသူကအဆုံးဖြတ်ပေးမလဲဆိုတဲ့ဥစ္စာကဒါတော်တော်အရေးကြီးတဲ့ကိစ္စဖြစ်တယ် တကယ်ဆုံးဖြတ်နိုင်တဲ့ပုဂ္ဂိုလ်ကနော်စစ်တပ်ကလာဒါမှမဟုတ်ဒီဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရကလာဆိုတဲ့ဥစ္စာကျွန်တော်တို့ကဒါဟိုတစ်ခါတစ်ခါဟိုမသိကွေးဘူးဖြစ်နေတယ်ဒီအားကလည်းဒါမဲခွန်းထုတ်စရာတစ်ခုပေါ့ဘာကြောင့်လဲဆိုလို့ရှိရင်ဟိုကျွန်တော်တို့မြင်တာကတော့စစ်တပ်ဟာနေပြီးတော့ဒီအရာသာအစိုးရရဲ့ထိန်းချုပ်မှုအောက်ကိုဟိုအပြည့်အဝရောက်ဖို့လိုတယ်
ဒီဟာနေပြီးတော့ဒီဘလုံးမအလုံးမဖြစ်ဘူးပေါ့ဗျာ။အဲ့ဒါကြောင့်မို့လို့စစ်တပ်ဟာနေပြီးတော့ဒီအစိုးရရဲ့ထိန်းချုပ်မှုအောက်ကိုရောက်ဖို့တော်တော်အရေးကြီးတယ်။စက်တင်ဘာလရုံးကမြန်မာနိုင်ငံရှမ်းပြည်နယ်ကျိုင်းတုံဆွေးနွေးပွဲရဲ့နောက်ပိုင်းအစိုးရရဲ့အမျိုးသားပြန်လည်တင်မြှင့်ရေးနဲ့ညီညာရေးဗဟိုဌာနNRPC နဲ့တိုင်းဒေသနဲ့နိုင်ငံအဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာ ညီမညီညာရဲ့ဂျာလက်ကောင်းနေကြဖို့ကိုလည်းမျှော်လင့်နေကြတာဖြစ်ပါတယ်ရှင်။
Masumon Jabjaka Vashi, good Nangaraka, the Renaribago, Le Biazi. Natasa Goku Nick, Gonome Chain, Dwin Hong Kongani, Chidi, T, Surangani, Iran, T, Suya Sanji, Santa Piaveri, Zatailo, Pilavare, Nangabon, Tarazin, Joma, Lanribo, Trabi, Majin, Nachadri, Porto, Kejare, Luruma, Aumian, Gerari, Le Shivare, Natasa Goku Nick, the Nilon Chikere, Santa Piaveri, Nepatelu, Gula Tamaga Sanya, Vue, Drained out, Margaret Beshia, Bibu Tare,
နှစ်ကုန်အထူးဆောင်ပါကိုကိုဝင်းမင်းကပြောပြပါမယ်ရှင်။ဟုတ်ကဲ့ပါ။ပြင်သစ်မှာဆန္ဒပြသူတွေရောင်ပြန်ဝါရောင်အင်ဂျီတွေဝတ်ပြီးဝင်ငွေတိုးပေးဖို့နဲ့ကုန်စည်နှုန်းချပေးဖို့တောင်းဆိုခဲ့ကြပါတယ်။ဆူဒန်မှာလည်းအနှစ်40ကြာရှိအုပ်ချုပ်ခဲ့တဲ့လူမျိုးတုံးတစ်ချက်သူအာဏာရှင်ကိုဖြုတ်ချခဲ့ပါတယ်။ဟေတီမှာဆိုရင်လည်းသမ္မတနှုတ်ဆက်ပေးဖို့နဲ့လက်စားတဲ့အရာရ The older generations have failed tackling the
ဒီအိုးလဂျန်နရေးရှင်းဟက်ဖေးလ်ဒ်တက်ကလင်းလူသားဖြစ်တည်မှုအပေါ်ရင်ဆိုင်လာခဲ့ရတဲ့ပြဿနာတွေတဲကအကြီးမားဆုံးပြဿနာကြီးကိုအရင်မျိုးဆက်တွေမဖြေရှင်းနိုင်ခဲ့ပါဘူးအခုလိုကျောင်းသူလေးကတော့လမ်းပေါ်ထွက်ပြီးကမ္ဘာကြီးကိုလူကြီးတွေလိမ့်လိမ့်မမဆောက်ရှောက်ပေးဖို့တုံသင်လိုက်ပါတယ်အီရန် 11
It is clear that there is a growing deficit of trust between people
Saman Bidu Nanga Oza Anachi Dureja, Yojimu Mera Poso Lanira, now the Lumuesina Muri Bojayo Lare and Yeri, Myanmar Lanira Riga, Tita Tenshaniware. Kabaji in the Kabalon Saya Pyongle Mune Nibina Tirine, Navalo Niara Jao, Lumu Taiwan Dwe, Menimia Muri Le Poto Laniware.
The Tauso Mubo, တချို့အစိုးရတွေကကောင်းကောင်းဖြည့်ဆင်းခဲ့ပေမဲ့တချို့ကတော့အာဏာစက်ထင်ရေးပြင်းပြင်းထန်ထန်နှိပ်ကွပ်ခဲ့ပါတယ်။အီရန်နဲ့အီရန်မှာဆိုရင်ယာကနန်းတွေနဲ့ချီတဲ့ဆန္ဒပြသူတွေဟာရက်စက်တဲ့လုံခြုံရေးတပ်တွေရဲ့လက်ထဲမှာတပ်ဖြတ်ခံခဲ့ရပါတယ်။တချို့ဆန္ဒပြသူတွေကလုံးဝငြိမ်းချမ်းစွာဆင်နွှဲခဲ့ကြပေမဲ့ပြင်သစ်ချီလီအီကွေဒေါ်ဘိုလီးဗီးယားနဲ့ဟောင်ကောင်မှာတော့ဖြစ်စည်းလူရတာတွေရှိခဲ့ပါတယ်။ Human Rights Watch အဖွဲ့ကကုလသမဂ္ဂဆိုင်ရာညွှန်ကြားမှု Louis Chabonnet က
They have a right to peacefully protest. Governments, unfortunately,
သူတို့အနေနဲ့ငြိမ်းချမ်းစွာဆန္ဒပြခွင့်ရှိပါတယ်။အစိုးရတွေဘက်ကတော့ကန့်ဆိုးစွာပဲပေါ့လေ။ဖြစ်ရများစွာမှာအင်အားအလွန်ကျွံသုံးတာတွေ၊မတရားဖမ်းဆီးတာတွေ၊တခါတလေတပ်ပစ်တာတွေရှိလာနေပါတယ်။ဒါတွေကဥပဒေမဲ့လုပ်တာပါ။ဒီဆုံးဖြတ်ချက်တွေနဲ့တပ်ဖြတ်မှုတွေလုပ်ခဲ့တဲ့တာဝန်ရှိသူတွေကိုအရေးယူသင့်ပါတယ်။တစ်ချိန်တည်းမှာပဲဆန္ဒပြသူတွေဘက်ကလည်းတာဝန်တိတိပြုမှုဆက်ဆံသင့်ပါတယ်
။ဒါပေမဲ့ဆန္ဒပြသူတွေကြားတူညီတာတစ်ခုကတော့သဘောထားပြောင်းသွားတာပါ။ Ruggers တက္ကသိုလ်ကမနုဿဗေဒပမောက္ခဥမာဒီဝချီက
The main thing that we see in many of these places is that is the break of the
ဒီဆန္ဒပြပွဲအများပြားမှာအဓိကတွေ့ရတာကလူတွေဆက်ပြီးတော့ကြောက်ရွံ့မှုမရှိကြဘူး။လူတွေနေနဲ့လမ်းမတွေပေါ်ထွက်ဖို့နဲ့နိုင်ငံရေးသမားတွေကိုဝေဖန်ဖို့မကြောက်ကြတော့ပါဘူး။ရင်းနှုံးကတော့ဒါကပြောတော့မပြောရတဲ့ကိစ္စပါ
။ပမောက္ခဒီဝချီကဆက်ပြီးဒီဖြစ်ရအများစုမှာနိုင်ငံရေးသမားတွေအနေနဲ့ပြည်သူအားကိုကြောက်လန့်ခဲ့ကြတယ်။ဒီအားကအားကောင်းတဲ့လူမှုကွန်ရက်ကနေစူးစိခဲ့တာဖြစ်တယ်လို့ဒီဆက်သွယ်ရေးကွန်ရက်ကိုဖျက်လိုက်တာနဲ့အားနည်းချက်တော့ရှိသွားနိုင်တယ်လို့ဆိုပါတယ်ဒါပေမဲ့ Human Rights Watch ကချောက်ကနေကတော့
Governments have realized that internet shutdowns are a great
ဆန္ဒပြသူတွေစူးစိရအများကြီးခက်သွားအောင်အင်တာနက်ပိတ်တဲ့နည်းနဲ့လုပ်နိုင်တာကိုအစိုးရတွေဘက်ကပိုသိလာပါတယ်ဒါပေမဲ့သူတို့ဆက်စုဝေးနိုင်သေးတာကိုတွေ့နေရပါတယ်သူတို့ကိုတားလို့မရနိုင်ပါဘူ
းအခုလိုနှစ်သက်2020ခုနှစ်ကိုချိကပ်လာချိန်မှာလူမှုကွန်ရက်ကလှုံ့ဆော်နိုင်တဲ့ဒီဆန္ဒပြပွဲတွေရော့သွားမဲ့လက္ခဏာတွေတော့မတွေ့ရသေးပါဘူးခင်ဗျာ
ကိုဝင်းမင်းပြပြခဲ့တာပါရှင်ဒီနှစ်အတွက်အထူးခြားဆုံးပုဂ္ဂိုလ်ဖြစ် Time Magazine ရဲ့ရွေးချယ်ခံရသူကတော့လူငယ်တယောက်ရဲ့အာမန်တွေနဲ့ရာသီဥတုဖောက်ပြန်မှုတိုက်ဖျက်ရေးလှုပ်ရှားတဲ့ဆွီဒင်နိုင်ငံသူ Greta Thunberg ဖြစ်ပါတယ်သူဟာရာသီဥတုပြောင်းလဲဖောက်ပြန်မှုတိုက်ဖျက်ရေးမှာစဉ်စားရသမျှနည်းလမ်းတွေသုံးပြီးအရှိန်မြင့်ဆောင်ရွက်ကြဖို့အစိုးရတွေကိုတွန်းအားပေးနေတာပါအခုလိုရာသီဥတုဖောက်ပြန်မှုတွေဟာအထူးသဖြင့်ရာသီအပြောင်းလဲသိပ်မခံလာတဲ့အာဖရိကတိုင်းမှာခံစားနေရတာပါအာဖရိကတိုက်ကလူငယ်၃ယောက်ကလည်းအလားတူရာသီဥတုပြောင်းလဲဖောက်ပြန်မှုတိုက်ဖျက်ရေးနဲ့ပတ်သက်လို့ဘလို့ကြိုးပမ်းဆောင်ရွက်နေကြသလဲဆိုတာရာသီဥတုဆိုင်ရာညီလာခံကျင်းပရာစပိန်နိုင်ငံမြို့တော်မက်ဒရစ်ကနေလီဆာ ဘရိုင်ယန်ပေးပို့ထားတဲ့သတင်းလွှာကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်မူဇမ်ဘက်မှာနေထိုင်သူတွေအတွက်တဘာဝပတ်ဝန်းကျင်ကိုမထိခိုက်စေဘဲရေလုပ်ငန်းကိုရေရှည်လုပ်ကိုက်နိုင်ဖို့ကြိုးစားဆောင်ရွက်နေသူကလာရာမူရာဘတ
် I have a great passion for environment issue mainly marine
ကျွန်မကတဘာဝပတ်ဝန်းကျင်နဲ့ဆိုင်တဲ့အကြောင်းအရာတွေကိုအလွန်စိတ်ပါဝင်စားပါတယ်အထူးသဖြင့်ပင်လယ်ရေပြင်နဲ့ပတ်သက်လို့ပါ
မိုဇမ်ဘတ်နိုင်ငံဟာအရှိန်မြင့်လာနေတဲ့ရာသီဥတုဖောက်ပြန်မှုဒဏ်ကိုရှေ့ဆုံးကခံရတဲ့နိုင်ငံဖြစ်ပါတယ်မလာထဲမှာဆိုင်ကလုံးမုန်တိုင်းတွေတန်ခံခဲ့ရပြီးအပြက်အစီးတွေနဲ့ကြံရစ်ခဲ့တာပါလူတွေလည်းရာနဲ့ချီပြီးတည်ဆုံခဲ့ရတယ်လို့အများအပြားဟာဆိုင်ကလုံးမုန်တိုင်းအပြီးရောဂါဗေဒတွေနဲ့ကြံရစ်ခဲ့ကြပါတယ်အဲ့ဒီထဲမှာရေလုံငန်းစီမံချက်ကိုအတူတူဆောင်ရွက်ခဲ့ကြတဲ့လာရာရဲ့အချစ်ဆုံးတငယ်ချင်းတယောက်လည်းပါသွားခဲ့ပါတယ
် Chris died from malaria he was there in Ibu they were then time he died
Chris ကဖျက်ဖျားယောဂါနဲ့တည်သွားပါတယ်အဲ့ဒီအချိန်တုန်းကဆိုရင်တပတ်တပတ်မှာလူတွေက၄ယောက်ကနေ၈ယောက်အထိတရိတ်ဆန်တွေလိုကြက်ကလေးငှက်ကလေးတွေလိုတည်နေခဲ့ကြတာပါ Chris ဟာဒီအချိန်ကနေမကြော်နိုင်ခဲ့ပါဘူ
းနိုင်ဂျီးရီးယားနိုင်ငံရဲ့မြောက်ဖက်ကီလိုမီတာထောင်ပေါင်းများစွာအကွာမှာနေတဲ့မာမုတ်မန်ရှာနူကလည်းအာဖရိကတိုက်ရဲ့အဓိကစီးပွားရေးဖြစ်တဲ့စိုက်ပျိုးရေးလိုခန္ဓာမျိုးမှာရာသီဥတုကောင်းမွန်တိုးတက်ရေးဖြစ်ရှင်းနိုင်မဲ့နည်းလမ်းတွေကိုရှာဖွေနေတဲ့သူပ
ါ In my own hometown not far from where my grandparents are there's a whole lot of drought and desertification
ကျွန်တော်ဖိုးဖော်နေတဲ့မြို့နယ်တွေမှာဝေးတဲ့ကျွန်တော်ဇာတိမျိုးမှာဆိုရင်ဒေသတစ်ခုလိုမိုးခေါင်ရေရှာပြီးကန္တရမြေဖြစ်လာနေပါပြီ
နိုင်ဂျီးရီးယားပြည်သူအများအပြားဟာရာသီဥတုဖောက်ပြန်မှုရဲ့အကျိုးဆက်တွေအကြောင်းအပြစ်အဝါနားမလည်ကြဘူးလို့လည်းသူကပြောပါတယ်။လူငယ်တွေဟာဒီအခြေအနေကိုပြောင်းလဲဖို့ကြိုးစားနေကြပါတယ
်။ I am seeing a more determining generation. I'm seeing a more determining youth taking
action. ကျွန်တော်အနေနဲ့ပိုပြီးစိတ်သက်ခွန်အားပြုရတဲ့မျိုးဆက်ပိုပြီးဆွမ်းဆွမ်းတမန်ဆွမ်းဆောင်နိုင်တဲ့လူငယ်တွေကိုမျှော်လင့်နေပါတယ်။အရင်မျိုးဆက်တုန်းက အနာဂတ်မျိုးဆက်အတွက်မလုပ်ပေးခဲ့တဲ့များကိုလုပ်ပေးနိုင်မယ့်မျိုးဆက်ကျွန်တော်မြင်ကျင်တွေ့ကျင်နေပါတယ်
။ဒီလိုလူငယ်တွေထဲမှာနောက်တစ်ယောက်ကတော့မော်ရိုကိုနွယ်ပွားပြင်သစ်နိုင်ငံသားယာဒီဥရုဖောက်ပြမှုကိုတိုက်ဖျက်ရေးတက်ကြွလှုပ်ရှားသူအေယုတ်မကလူဖီဖြစ်ပါတယ်။သူတီထွင်ခဲ့တဲ့ကာဗွန်ကင်းစင်ပြီးသဘာဝပတ်ဝန်းကျင်ကိုမထိခိုက်စေတဲ့မီးရှို့တိုင်ကိုအိုလံပစ်မီးရှို့တိုင်သဲသလိုပဲယာဒီဥရုပြောင်းလဲမှုဆိုင်ရာနှစ်ပတ်လည်ညီလာခံကျင်းပရာအာရှနိုင်ငံတွေကိုလက်ဆင့်ကမ်းသဲဆောင်နေပါတယ
်။ moi je pense que le continent africain est l'un des continents où on a
ဒီနေ့တော့ကျွန်တော်တို့ဟာပိုလန်ကနေဘရာဇီးလ်နိုင်ငံကဘယ်လင်ကိုလက်စစ်ကားနဲ့ယထားနဲ့ရွက်လီနဲ့တဆင့်စီထွက်လာခဲ့ကြတာပါ
။မာကလိုဖီဟာအာဖရိကတိုက်ရဲသဘာဝပတ်ဝန်းကျင်ဆိုင်ရာစီမံချက်တွေအတွက်ရန်ပုံငွေရှာဖွေရမှာအကူအညီပေးလိုပြီးကျောင်းတွေမှာလည်းရာသီဥတုဖောက်ပြမှုဆိုင်ရာပညာပေးလုပ်ငန်းတွေကိုထူထောင်ပေးလိုပါတယ်။သူဟာသူ့မိဘတွေရဲ့ဇာတိမော်ရိုကိုနိုင်ငံမှာရာသီဥတုဖောက်ပြမှုဆိုင်ရာစိန်ခေါ်မှုတွေကိုတွေ့မြင်နေရသူလည်းဖြစ်ပါတယ
်။ On est touché par pas mal de causes
ဒီကလည်းရှာပါပညာရေးလဲလိုအပ်အထူးသဖြင့်ရေရှည်ခံမဲ့ဖွံ့ဖြိုးရေးဆိုင်ရာကိစ္စတွေမှာအများကြီးလိုအပ်နေပါသေးတယ်
။ဒါပေမဲ့လည်းသူကတော့ရာသီဥတုဖောက်ပြန်မှုကိုဟန့်တားနိုင်မဲ့အဖြေတွေကိုကမ္ဘာကြီးကရှာတွေ့လာပါလိမ့်မယ်ဆိုတဲ့အကောင်းမြင်နဲ့အတွေ့ရှိပါတယ်။စိတ်ခေါ်မှုတွေနဲ့အခက်အခဲတွေကအပြေးမှန်တွေကိုရှာဖွေပြီးအဲ့ဒီလိုရှာတွေ့ခဲ့ရင်လူတိုင်းကအကျိုးခံစား권ရလာလိမ့်မယ်လို့သူကမျှော်လင့်နေပါတယ်ရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်တွေမှာတော့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းသတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူမြန်မာပြည်ကပေးစာအစားတစ်နှစ်တာအတွင်းထင်ရှားလူကြိုက်များခဲ့တဲ့ရုပ်ရှင်ကားတွေအကြောင်းပြန်လည်သုံးသပ်ချက်အစီအစဉ်တွေနားဆင်ရမှာပါရှင်။ LINE ဒိုမီတာ2532251လိုက်လမီတာ190လို့ကနေနားဆင်နိုင်ပါတယ်။အခုတနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုကိုရနိုင်ကပြောပြပေးပါမယ်ရှင
်။ကုလသမဂ္ဂရာသီဥတုဆိုင်ရာညီလာခံကိုစပိန်နိုင်ငံမဒရစ်မြို့မှာကျင်းပနေတာမှာနိုင်ငံပေါင်း100ကျော်ကထံဝန်ရှိသူတွေဟာအဓိကအချက်တွေကိုသဘောတူညီမှုမရနိုင်သေးတဲ့အတွက်ဆွေးနွေးမှုတွေကိုနှစ်ရက်ထပ်တိုးပြီးတော့ဒီနေ့မှဆွေးနွေးမှုတွေဆက်ပြီးတော့လုပ်ခဲ့ပါတယ်။နောက်ကိုရီးယားရဲ့မဟာဗျူဟာမြောက်နျူကလ িয়ার အရန်တားတွေကိုပို့ပြီးခိုင်မာအားကောင်းစေရေးအတွက်ရည်ရွယ်ပြီးတော့ဂျိုတုနဲ့ဒုံးကျည်စမ်းသပ်စခန်းကနေအရေးကြီးတဲ့စမ်းသပ်မှုတစ်ခုကိုထပ်လုပ်ခဲ့တယ်လို့မြောက်ကိုရီးယားကစနေနေ့မှာပြောလိုက်ပါတယ်။နျူကလ িয়ার ရေးဆွေးနွေးမှုတွေမှာအမေရိကန်ဘက်ကပို့ပြီးတော့လမ်းရောဖို့ဒီနေ့ကုန်ကိုနောက်ဆုံးရက်အဖြစ်မြောက်ကိုရီးယားကသတ်မှတ်ထားခြင်းပြုဖို့သတင်းပတ်အနေနဲ့အလို့နောက်တာဝဲပြစ်ဒုံးကျည်တွေဒါမှမဟုတ်လည်းနျူကလ িয়ার စမ်းသပ်မှုတွေပြန်ဆဖို့ချင်းချောက်ထားနေမှာပဲအခုလိုစမ်းသပ်မှုလုပ်ခဲ့တာဖြစ်ပါတယ်။ဟောင်ကောင်မှာတော့အစိုးရစန့်ကျင်ရေးဆန္ဒပြတဲ့သူတို့ချို့ဟာဇီဝဲဆန္ဒတွေမှာစုဝေးဆန္ဒပြခဲ့ကြပြီးတော့ရဲတပ်ဖွဲ့ဝင်တွေနဲ့ထိတိုက်တွေ့ခဲ့ပြီးတော့ဆန္ဒပြတဲ့သူတို့ချို့ကိုလည်းရဲတပ်ဖွဲ့ဝင်တွေကဒီနေ့မှာဖမ်းဆီးလိုက်ပါတယ်။အနေရအိုးစုံတွေဝတ်ပြီးမက်တဖုန်းဆွတ်ထားတဲ့ဆန္ဒပြတဲ့သူတွေဟာဇီဝဲဆန္ဒတွေမှာစုဝေးပြီးတော့လွတ်လပ်ရေးအတွက်တိုက်ပွဲဝင်ဖို့နဲ့တရားမျှတမှုရှိစေရေးကြိုးကြော်တမ်းတွေကိုအော်ဟစ်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမင်ဒနာအိုကျွန်းမှာပြင်အား 6.8 မဂနီတူရှိတဲ့ငလျင်တစ်ခုဒီနေ့မှာလှုပ်ခတ်သွားခဲ့တယ်လို့ဘူမိဗေဒပညာရှင်တွေကပြောပါရယ်။ငလျင်ကဒါဘောင်မြို့နဲ့မိုင်50ကျော်အကွာကိုဗဟိုပြုလှုပ်ခတ်သွားတာဖြစ်ပြီးတော့အဲ့ဒီနေရာကိုကယ်ဆယ်ရေးအဖွဲ့တွေဆီလွှတ်ထားပြီးဖြစ်တယ်လို့ဖိလစ်ပိုင်ရဲတပ်ဖွဲ့ကပြောကြားလိုက်ပါရယ်ခင်ဗျာ
။တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုရနိုင်ပြောပြပေးသွားတာပါရှင်။အခုညနေအစီအစဉ်ထုတ်လွှင့်ရမှုကမဆုမွန်ဖြစ်ပြီးဆန်ဖန်အင်ဂျင်နီယာကတော့ Patrick Deya ဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ Radio အစီအစဉ် PPG Intercept 70နဲ့ Mia 73တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့် VO ရဲ့နေ့စဉ် TV Magazine အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါလိမ့်ရှင်။ည9နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါ။ VO သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.